ဥရောပသမဂ္ဂထဲကနေပြည်တယ်နှုတ်ထွက်ရေးသဘောတူညီချက်ကိုဥရောပသမဂ္ဂဘက်ကအတည်ပြုလိုက်ပါပြီ။ဘယ်ဂျန်နိုင်ငံဘရပ်ဆဲလ်မြို့ကဥရောပသမဂ္ဂခေါင်းဆောင်28ဦးရဲ့ဆွေးနွေးပွဲအကျဉ်းဥရောပသမဂ္ဂထဲကနေပြည်တယ်နှုတ်ထွက်ရေးသဘောတူညီချက်နဲ့အနာဂတ်မှာဥရောပသမဂ္ဂနဲ့ပြည်တယ်ချာဆက်ဆံရေးနဲ့ပတ်သက်ပြီးနိုင်ငံရေးကြီးညာချက်ကိုအတည်ပြုခဲ့တယ်ဆိုဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တူးစ်ကဒီကနေ့တင်းနှင်းနေနေမှာတွစ်တယ်လူမှုကွန်ရက်မှာရှင်းသားခဲ့ပါတယ်။ဆန္ဒနာ600နီးပါးပါတဲ့သဘောတူညီချက်မှာတော့အင်းယူတဲ့ကနေပြည်ထောင်နှုတ်ထွက်ရေးစီမံစည်းကမ်းတွေကိုအသေးစိတ်ဖော်ပြထားတယ်လို့အနာဂတ်ဆက်ဆံရေးမူပေါင်းကိုလည်းချမှတ်ထားပါတယ်။ပြည်ထောင်ဝန်ကြီးချုပ်ထရီဇာမေးအနေနဲ့တော့လူကြိုက်မများလာတဲ့ဒီသဘောတူညီချက်ကိုပြည်ထောင်လွှတ်တော်ဘက်ကအတည်ပြုချက်ရရေးအတွက်ရင်ဆိုင်ရမှာဖြစ်ပါတယ်။လွှတ်တော်ဘက်ကအတည်ပြုမှအင်းယူနဲ့သဘောတူညီချက်ကိုလက်တွေ့ကျင့်သုံးနိုင်မှာဖြစ်ပါတယ်။တကယ်လို့လွှတ်တော်ဘက်ကသဘောမတူဘူးဆိုရင်တော့2019ခုနှစ်မတ်လ29ရက်နေ့မှာစီးပွားရေးဖိအိုဖိအဲဖြစ်တာကိုရှော့ချပေးရသဘောတူညီချက်မရှိဘဲအင်ဂျီအဖွဲ့ကြီးကလည်းဒီတိမ်ကိုနှုတ်ထွက်ရမှာဖြစ်ပါတယ်ဝင်ကြီးချုပ်မေးရဲ့ကိုယ်စားလှယ်တက်ပါတီဘက်ကတောင်းထောက်ခံဖို့မတေချာတဲ့အင်ယူကနေပြည်ထောင်ထုတ်ထည့်ရေးသဘောတူညီချက်အပေါ်ပြည်ထောင်ပြည်သူတွေထောက်ခံကြဖို့ဝင်ကြီးချုပ်မေးရဲ့ပန်ကြားချက်အိတ်ဖွင့်ပေးစာကိုတော့ဒီကနေ့တင်းနေနေလေးမှာပြည်ထောင်သတင်းစာကြီးတွေမှာဖော်ပြခဲ့ကြပါတယ်ရှင်